သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြယခုနှစ်ခရစ်စမတ်အကျိုးဇေဝကာလတစ်ခုသည်လူများကိုတတ်နိုင်သည့်ထက်ပုံမိုသုံးစွဲရဆွဲဆောင်နိုင်ခဲ့ပါသည်။ဘိုင်းနောက်ပေးလေတာဝန်ဆောင်မှုများဖြစ်တဲ့ after pay သည်ဆစ်ဒနီတက္ကသိုလ်မှလေးလာမှုအသစ်တစ်ခုတွင်စီစစ်စစ်ဆေးမှုခံယူခဲ့ရပါသည်။အဆိုပါဝန်ဆောင်မှုများသည်အားနည်းချက်ရှိသောငွေချေးသူများကိုအကာအကွယ်ပေးရန်ပြက်ကွက်နေကြောင်းလေးလာမှုကတွေ့ရှိခဲ့ပါသည်။လေလာမှုတွင် after pay နဲ့ zip ကဲ့သို့သော product များကိုအသုံးပြုတဲ့သုံးစွဲသူများရဲ့သိသာထင်ရှားသောအချိုးအစားသည်ဤဝန်ဆောင်မှုများရဲ့ထိန်းချုပ်မှုစီးကျမှုမရှိသောသဘောတဘာဝကြောင့်ပြန်လည်ပေးဆပ်မှမြန်မာသို့ပေးဆပ်မှုကိုငွေချေးသူများတွေးရှိနေရပါသည်။ Australia နိုင်ငံသား၄ဦးတွင်တဦးခန့်အသုံးပြုတဲ့ယခု pay later platform များကိုဝယ်ယူသူများသည်ကြီးကြီးမားမားဝယ်ယူမှုများကိုရက်သပတ်များစွာအတွင်းပေးချေရမည်သေးငယ်သောပမာဏများအဖြစ်ခွဲခြမ်းခြင်းဖြင့်သုံးစွဲသူများအားငွေပေးချေမှုနည်းလမ်းတစ်ခုကိုပေးဆောင်ထားပါသည်။၎င်းတို့သည်လက်ရှိတွင် credit ထုတ်ကုန်ဆိုင်ရာစည်းမျဉ်းစည်းကမ်းအရမလိုက်နာဘဲမဖြစ်မနေခြေသူများ၏အချွေးစစ်ဆေးမှုများပြုလုပ်ရန်သို့မဟုတ်လွတ်သွားသောငွေပေးချေမှုများပေါ်အစီအခံဖို့မလိုအပ်ပါဘူး။သုံးပြုသူ၈သိန်းကျော်ရဲ့2020ခုနှစ်ငွေပေးငွေယူ data တွေကိုခွဲခြမ်းစိတ်ဖြာခဲ့သောလေးလာမှုတွင်ခမန်းကြီးအားဖြင့်လူများ၏ဆေးရခိုင်တို့မှအခြားအကောင့်များစွာရှိသည်ကိုတွေ့ရှိခဲ့ရပါသည်။အခြေရန်ဘန္ဒာ၏ကတိကနှင့်လေးလာမှုပူတွေ့ရေးသားသူဒေါက်တာအန်ဒရူးဂရန်ကအကောင့်များစွာရှိနေသူများရဲ့အန္တရာယ်များကိုရှင်းပြပါတယ
် So what they're essentially doing is they're stacking debt on debt and so effectively they've got a taste for the product and they decided well why not get another one and this is posing quite a big risk because a lot of this is unknown outside the financial services system so people could be finding themselves in a lot more debt and needing to take out additional debt to pay off their buy now pay later accounts
ဒါကြောင့်သူတို့လုံနေတာကအချွေးပေါ်အချွေးတင်နေစေတာဖြစ်ပါတယ်ထို့ကြောင့်ထီထီရောက်ရောက်သူတို့ထုတ်ကုန်အတွက်အကျိုးမြတ်တစ်ခုရထားပြီးကောင်းပြီဘာလို့နောက်ထပ်မယူရမှာလဲရှင်ကားသူတွေကကောင်းပြီဘာလို့နောက်ထပ်မယူရမှာလဲလို့ဆုံးဖြတ်နိုင်ပါတယ်ငွေရေးကြေးရေးဝန်ဆောင်မှုစနစ်များပြင်ပတွင်အများပြားရှိသည်ကိုမသိသောကြောင့်၎င်းတို့သည်လူတွေကိုအနေကြီးကြီးမားမားဖြစ်နိုင်သောကြောင့်လူများသည်အချွေးများစွာတင်က၎င်းတို့ရဲ့ဝယ်ယူပြီးနောက်ပိုင်းတွင်ပေးချေတဲ့ကောင်များကိုစန့်ရန်နောက်ထပ်အချွေးများထပ်ယူရန်လိုအပ်နေသောကြောင့်ဖြစ်ပါれ University of Sydney ရဲ့သုတေသနဖြူချေရအကောင့်များစွာရှိတဲ့သုံးဆွဲသူများသည်ကိုရေးကိုတာချင်းငွေများပိုမိုရရှိနိုင်ကြောင်း credit card အသုံးပြုမှုပိုများပြီးလူမှုစီးပွားရေးနှိမ့်ချသောဒေသမှရှိတဲ့လူတွေမှာမကြာခဏကြုံတွေ့နေရကြောင်းသိရှိရပါれ After pay ကဲ့သို့သောဝန်ဆောင်မှုများသည်၎င်းတို့၏အချွေးပြန်ဆမှုအပေါ်ပြက်ကွက်သောသုံးဆွဲသူအရေအတွက်အလွန်နှဲပါတဲ့အတွက်ဂုဏ်ယူနေကြပါသည်။ထို့သောဒေါက်တာဂရန်ကဖောက်သည်တဦး၏ငွေကိုဥစွာယူတဲ့ဘိုင်းနောက်ပေးလေတဲ့ဝန်ဆောင်မှုများကြောင့်ဖြစ်လေဖြစ်ထရှိသည့်များကိုအကြံပြုထားပါသည်
။ So they're looking and saying, look, our default rates aren't that high.They don't charge interest. There's only minimal late fees. But we're not causing harm to the consumer without the understanding that the harm is not being caused directly, but maybe indirectly through an inability to make payments on their credit card or you know, people needing to go without what they really need in order to pay off their buy now, pay later debt.
ဒါဆိုသူတို့ကဝင်ကြည့်ပြီးကောင်းပြီ။ကြည့်စမ်းငါတို့ရဲ့ပုံသေးနှုန်းတွေကဒီလောက်မမြင်ဘူး။သူတို့ကအတိုးမယူဘူး။နောက်ကြမှာခြေတာကနည်းနည်းပဲရှိတယ်။ကျွန်ုပ်တို့ဟာငွေချေးသူများကိုထိခိုက်နစ်နာစေခြင်းမပြုပါဘူး။၎င်းတို့ရဲ့အချွေးဝယ်ကတွင်ငွေပေးချေနိုင်ခြင်းမရှိခြင်းသို့မဟုတ်၎င်းတို့အမှန်တကယ်လိုအပ်သည်များကိုမပေးဘဲလိုက်သွားလိုသူများမှသ ွဲဝါ၍ဖြစ်စေနိုင်တဲ့ထိခိုက်နစ်နာမှုသည်ဓာတ်ရိုက်ဖြစ်ပေါ်ခြင်းမဟုတ်ကြောင်းနားလည်မှုမရှိဘဲသူတို့ရဲ့အကျွေးကိုဒါမှမဟုတ်သူတို့တကယ်လိုအပ်နေတဲ့အရာတွေမပါဘဲလိုက်သွားဖို့လိုတဲ့လူတွေကသူတို့ရဲ့ဘိုင်းနောက်ဘေးလီတအကျွေးကိုဆပ်ဖို့ကြိုးစားကြမှာပါဘိုင်းနောက်ဘေးလီတ product ထုတ်ကုန်များသည် credit at ဥပဒေအောက်တွင်လောလောဆယ်ထိန်းချုပ်ထားခြင်းမရှိသေးဘဲ credit line မပေးမီဖောက်သည်များရဲ့ဘန္တာရေးဆိုင်ရာသင့်လျော်မှုကိုအကဲဖြတ်ရန်သူတို့မလိုအပ်ပါဘူး Tom Abusik သည်သုံးစွဲသူများလှုပ်ရှားမှုဥပဒေစင်တာမှအကြီးတန်းမူဝါဒအရာရှိဖြစ်ပြီးဤဝန်ဆောင်မှုများရဲ့ထူခြားသောအကြောင်းအရာများကိုယခုလိုရှင်းပြပါတယ်
By now pay later providers unlike other forms of credit they don't need to do any sort of affordability assessment or suitability assessment for products before they sign you up so when you go and open up an Afterpay account all you have to do is provide your details and you get a line of credit the same goes with a lot of other forms of buy now pay later that actually offer you know in some situations pretty significant amounts of money without any sort of assessment of your finances some of them go up to $30,000
buy now pay later ဝန်ဆောင်မှုပေးသူများသည်တခြား credit ပုံစံများနဲ့မတူဘဲ၎င်းတို့သည်သင်အားစည်ရင်းမသွင်းမီသင်တတ်နိုင်လားမတတ်နိုင်လားအကဲဖြတ်မှုသို့မဟုတ်ထုတ်ကုန် product များရဲ့သင့်တော်မှုအကဲဖြတ်မှုများကိုပြုလုပ်ရန်မလိုအပ်ပါဘူးဒါကြောင့်သင်သွားပြီးတော့ Afterpay အကောင့်ဖွင့်တဲ့အခါသင်လောက်ရမှာကသင်အသေးစိတ်အချက်လက်တွေကိုဖြည့်ပေးပြီး online credit ကိုရရှိမှာဖြစ်ပါတယ်။အမှန်တကယ်ကမ်းလှမ်းသော buy now pay later ရဲ့တခြားပုံစံများစွာနဲ့အတူတူပင်ဖြစ်ပါတယ်။တချို့သောအခြေအနေများမှာသင်ရဲ့ဘဏ္ဍာရေးဆိုင်ရာအကဲဖြတ်မှုမျိုးမရှိဘဲများပြားလှသောငွေပမာဏနဲ့အတူတူပင်ဖြစ်ပါတယ်။တချို့ကဒေါ်လာ3000အထိတက်သွားနိုင်ပါ रे ဘန္ဒာယီဝင်ကြီးဌာနသည်လက်ရှိတွင်အဆိုပါကဏ္ဍတွင်စီမင်းစည်းကမ်းမရှိခြင်းကိုပြန်လည်သုံးသပ်နေပြီးဤကဏ္ဍအာဏာပိုင်များသည်မိသို့ဆောင်ရွက်ရမည်ကိုကွဲပြားသောရွေးချယ်စရာ၃ခုကိုချီးရှုနေကြပါ रे ၎င်းတို့သည်ကဏ္ဍတွင်စမ်းသစ်တီထွင်မှုကိုအားပေးရင်ဩစတြေးလျသုံးဆွဲသူများကိုအကာအကွယ်ပေးရန်အတွက်သင့်လျော်သောစီမင်းစည်းကမ်းများကိုအာမခံခြင်းဖြင့်မျှတစေရန်ပြုလုပ်နိုင်ဖို့မျှော်လင့်နေပါသည်။မစ္စတာအဘူဇိကတီဘိုင်းနောက်ပေးလေတထုတ်ကုန်များကိုအပြေးဝထိမ့်ချုပ်ရန်တရားရနှင့်အပြင်းထန်ဆုံးရွေးချယ်ခွင့်ကိုယုံကြည်ပါသည်။ခရက်ဒစ်ဥပဒေအောက်မှပြုလုပ်တာကပိုသင့်လျော်တယ်လို့ဆိုပါသည်။
Look, there's certainly, we definitely think that there is a space for buy now, pay later in the credit market. We don't want it to see it go altogether, but we just want to make sure that it's appropriately regulated and the proper safeguards are in place. So to a large extent, that does mean addressing it by bringing it under the credit law umbrella.
Chiba, teja bare, credit zekwe ma, buy now, pay later atwe, niya lo shide sura, teja bare. အဲဒါကိုလုံးလုံးလျားလျားမမြင်ချင်ပေမဲ့တင့်တော်သလိုထိမ့်ကြီးတင့်တော်တဲ့အကာအကွယ်တွေရှိဖို့ကိုသေချာစေချင်ပါတယ်။ဒါကြောင့်အတိုင်းအတာတစ်ခုအထိ၎င်းကိုအချွေဥပဒေလွှမ်းမိုးမှုအောက်တွင်ယူဆောင်ခြင်းဖြင့်ဖြည့်ရှင်းနိုင်ခြင်းကိုဆိုလိုတာပါ။တင့်ချက်သောစီမင်းစည်းကမ်းများဖြင့်ကင်တွယ်ဖြည့်ရှင်းထားသောစားသုံးသူအန္တရာယ်များရှိတဲ့ဘိုင်းနောက်ပေးလေတကနာသည်အချွေးဈေးကွက်ရဲ့အရေးကြီးသောမျက်နှာစာတစ်ခုဖြစ်လာနိုင်ကြောင်းဆစ်ဒနီတက္ကသိုလ်မှဒေါက်တာဂရန့်ကပြောဆိုပါရယ်။ဤ line of credit များကိုပိုမိုချေပြန့်သောစက်မှုလုပ်ငန်းမှအသိမှတ်ပြုနိုင်သည့်နှင့်တပြိုင်နက်၎င်းတို့သည်ဩစတြေးလျနိုင်ငံသားများအတွက်ပြုသဘောဆောင်သောချေငွေမှတ်တမ်းကိုပြည့်စုံပြောထောင်ရန်အတွက်ကောင်းသောအစတစ်ခုအဖြစ်ဆောင်ရွက်နိုင်ကြောင်း၎င်းကပြောကြားပါရယ်။
They can actually benefit, and particularly the younger consumers and those from lower socioeconomic areas where buy now, pay later is particularly used quite a lot, can really benefit from having this on their credit report because if they demonstrate a good repayment history, they can be rewarded with lower interest rates and better deals on other products later on in life.
အသက်ငယ်သောသုံးဆွဲသူများနှင့်လူမှုစည်းဝေးနှိမ့်ချသောဒေသများမှသူများဘိုင်းနောက်ပေးလေတာကို အထူးအဆုံးများသောနေရာတွင်အေးအရာကို၎င်းတို့ရဲ့အချွေအစီရင်ခံစားတွင်ပါရှိခြင်းမှအမှန်တကယ်အကျိုးရှိနိုင်သောကြောင့်၎င်းတို့သည်ကောင်းမွန်သောပြန်ဆန်းမှုမှတ်တမ်းကိုသရုပ်ပြပါက၎င်းတို့ကိုသက်သာသောအတိုးနှုံးနှင့်တခြားထုတ်ကုန်များအတွက်ပိုမိုကောင်းမွန်သောပေးချေမှုဖြင့်နောက်ပိုင်းတွင်စုချနိုင်ပါသည်။ဘန္ဒာရေးဝန်ကြီးဌာနသည်၎င်းတို့၏စီမင်းစည်းကမ်းမူပေါင်းများကိုပြန်လည်သုံးသပ်ခြင်းကိုဒီဇင်ဘာလ23ရက်ကညှိနှိုင်းကာလအတွက်တင်ပြမှုများပြီးဆုံးသွားပြီဖြစ်ကြောင်းနှင့်နှစ်သစ်ကူတွင်ဆုံးဖြတ်ချက်တစ်ခုကိုချနိုင်ဖို့မျှော်မှန်းထားပါသည်။သောရရှိမြခင် SPS တင်ဌာနကဆမ်ဒိုဗဲရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ကြည့်နိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ